ခုဂျပန်နေတဲ့29ကြိမ်မြောက် Sea Games ကရှေ့တောင်အာရှအားကစားပြိုင်ပွဲနဲ့ပတ်သက်တဲ့ပြည်တွင်းသတင်းတွေဟာနေပြည်တော်ကိုတစားဆင်ပြီးဦးသိန်းစိန်အစိုးရကိုအမွန်းတင်တယ်လို့ဖြစ်နေတာတွေ့ရပါတယ်။နှစ်နှစ်တခါအလက်ကျကျင်းပတဲ့အားကစားပွဲတော်ဖြစ်ပေမဲ့မြန်မာပြည်မှာမကျင်းပနိုင်တာ1969ခရဲကဖြစ်လို့44နှစ်ရှိပါပြီ။ပြိုင်ပွဲကျင်းပဖို့အတွက်Sea Games Federation ဟာကြိုတင်စည်းကမ်းသတ်မှတ်တာမျိုးတွေမလုပ်ပါဘူး။ဒါကြောင့်အင်းရှင်နိုင်ငံတွေဟာအားကစားပွဲကိုသူအိုးနဲ့သူဆန်တန်ယုံကျင်းပနိုင်ကြတာတွေ့ရပါတယ်။အခြေအနေလိုက်ပြီးအားကစား22မျိုးသာကျင်းပတဲ့နိုင်ငံရှိတယ်လို့44မျိုးကျင်းပတဲ့နိုင်ငံလည်းရှိပါတယ်။တရုတ်အကူအညီယူတဲ့မြန်မာကတော့ပြိုင်ပွဲ33မျိုးနေပြည်တော်မန္တလေးရန်ကုန်နဲ့ငွေဆောင်မှကျင်းပဖို့စီစဉ်ထားပါတယ်။အာဆီယံနိုင်ငံနဲ့တီမော်လစ်အပါအဝင်နိုင်ငံပေါင်း17နိုင်ငံရှင်ပြိုင်နေကြပါတယ်။ Sea Games စီမင်းအရာရွေးရအားကစား9မျိုးပြိုင်ဆိုင်ခွင့်ပြုထားပေမဲ့မြန်မာက14မျိုးထည့်ထားတဲ့အတွက်အစောပိုင်းကအတော်လေးအငင်းပွားကြပါတယ်
။ပြိုင်ဆိုင်မဲ့အားကစားအမျိုးအစားကိုအင်းရှင်နိုင်ငံကရွေးချယ်ခွင့်ရှိတာကြောင့်မြန်မာမကျွမ်းကျင်တဲ့တင်းနစ်ဂျွန်ဘာနဲ့ Beach Volleyball မှာရှင်ပြိုင်ခွင့်မပြုတာကိုအစောပိုင်းကမကြေမနက်ဖြစ်ကြပါသေးတယ်။ပြိုင်ဆိုင်ရမယ့်အားကစားအမျိုးအစားကိုအင်းရှင်နိုင်ငံကရွေးချယ်ခွင့်ရှိတာဟာ Sea Games အားကစားပွဲတော်ရဲ့ချုပ်ယွင်းချက်ဖြစ်တယ်လို့ထောက်ပြကြပါတယ်။ဥပမာ၅နိုင်ငံလောက်မှသာကစားတဲ့ချင်းလုံးမှရှင်ပြိုင်တာဟာဒေသတစ်ခုလုံးကိုပြည့်ရည်ပြည့်ရာရောက်တယ်လို့ထိုင်းအရာတန်းကဆိုပါတယ်။ဒီလိုဝေဖန်ကန့်ကွက်ကြတဲ့အတွက်အစောပိုင်းကဖြုတ်ထားခဲ့တဲ့ဘက်ဒ်မင်တန်၊ဝါတာပိုလိုနဲ့ပင်ပောင်တို့ကိုအင်းရှင်မြန်မာကပြန်ထည့်ပေးရကြောင်းသိရပါတယ်။ဂျွန်ဘာလူပြိုင်ပတ်မရှိတဲ့ချင်းလုံးကစားနီပါဝင်နေတာကိုဘဝင်မကြနိုင်ပဲဖြစ်နေကြပါတယ
်မြန်မာပြည်ပကျင်းပမဲ့ Sea Games အားကစားပြိုင်ပွဲအကြောင်းလာဇန်ပိုင်းကလေးကနေ့စဉ်သတင်းပေးပို့သူတွေထဲမှာတရုတ်အစိုးရရှင်းဟွာသတင်းဌာနဟာရှေ့ဆုံးကပါဝင်ပါတယ်အားကစားပြိုင်ပွဲအကြောင်းသတင်းပေးပို့ရင်ပြိုင်ပွဲဖြစ်မြောက်အောင်မြင်ရင်းမြန်မာအသင်းရွှေတိုက်စိတ်ယာယီအတွက်တရုတ်ကဘယ်လိုကူညီနေလဲဆိုတာကိုလည်းကြော်ညာပေးပါတယ်မြန်မာအစိုးရကမြစ်တာရက်ခံလာလို့အားကစားပွဲကိုဆွေမျိုးပေါက်ဖို့စိတ်ဓာတ်နဲ့ကူညီနေတာလို့ဒီဇင်ဘာ3ရက်နေ့ထုတ်ရှင်းဟွာသတင်းမှာဖော်ပြပါတယ်။မြန်မာပြည်မှာကျင်းပတဲ့ Sea Games အောင်မြင်အောင်အကူအညီပေးတဲ့ကိစ္စဟာတရုတ်အစိုးရရဲ့အရေးကြီးတဲ့စီမံကိန်းတစ်ခုဖြစ်တယ်လို့ထိတ်တန့်အရာတန်းဝမ်ရှင်းဝင်းကဆိုပါတယ်။ Sea Games ကူညီစီမံကိန်းမှာအပိုင်း၄ပိုင်းရှိတယ်လို့သူကရှင်းပြပါတယ်
။အားကစားသမားလေ့ကျင့်ရေးပြိုင်ပွဲစီမံခန့်ခွဲရေးပြိုင်ပွဲပစ္စည်းကိရိယာအသုံးပြုမှုကျွမ်းကျင်ရေးနဲ့ဖွင့်ပွဲပိတ်ပွဲကြီးကြပ်ရေးစတဲ့အပိုင်းလေးပိုင်းမှာမြန်မာအမှုတန်းနဲ့အားကစားသမားတွေကိုတရုတ်ကလေ့ကျင့်သင်ကြားပေးဖို့လွန်ခဲ့တဲ့နှစ်စက်တင်ဘာလမှာသဘောတူချက်ရယူခဲ့ပါတယ်တရုတ်ဆရာ28ဦးမြန်မာပြည်မှာသင်ကြားပြသနေတာတစ်နှစ်လောက်ရှိပါပြီမြန်မာအားကစားသမား200နီးပါးတရုတ်ပြည်မှာ3လလေ့ကျင့်ကြပါတယ်ပြိုင်ပွဲစီမံခန့်ခွဲရေးစနစ်နဲ့ပတ်သက်တဲ့ကွန်ပျူတာဆက်တွေကိုလည်းတရုတ်ကငှားထားပါတယ်။ဖွင့်ပွဲပိတ်ပွဲအခမ်းအနားမှာအဆအဆအရာရာအဆင်ပြေအောင်တရုတ်ကအထူးကူညီနေပါတယ်။ Sea Games မှာမြန်မာနဲ့လက်တွဲလုပ်ကိုင်နေတဲ့တရုတ်အတက်ပညာရှင်900ကျော်ရှိတာကိုကြည့်ရင်ပြိုင်ပွဲအောင်မြင်ရေးကိုတရုတ်ကအထူးဂရုစိုက်တာသိသာပါတယ်။
တရုတ်အတက်ပညာရှင်တွေနဲ့ပူးတွဲဆောင်ရွက်နိုင်တာကြောင့်29ကြိမ်မြောက် Sea Games ရဲ့ဖွင့်ပွဲပိတ်ပွဲဟာအားကစားပြိုင်ပွဲသမိုင်းမှာအကောင်းဆုံးဖြစ်လိမ့်မယ်လို့အားကစားဒုဝင်ကြီးဦးတောင်ထိုက်ကပြောဆိုတာကိုလည်းရှင်းဟွာသတင်းမှာဖော်ပြပါတယ်။မြမပြေခုံပြည့်အဖွဲ့ဝင်7ဦးဟာတရုတ်ပြည်မှာ3လလေ့ကျင့်ဖို့စီစဉ်ထားပြီးမြေ9လအထိလေ့ကျင့်ရတဲ့အတွက်ဒီဇင်ဘာ9ရက်နေ့ကမှမြမပြည်ပြန်ရောက်ပါတယ်။ဒါကိုကြည့်ရင်မြန်မာအားကစားသမားတွေရွှေတိုက်စိတ်စုရရေးကိုတရုတ်ကအလုတ်ကြီးတစ်ခုလိုဂရုစိုက်နေတာထင်ရှားနေပါတယ်။မြန်မာဆက်ဘင်းအဖွဲ့ကိုတရုတ်ပြည်မှာ3ကြိမ်တိတိလေ့ကျင့်ပေးထားပြီးမြန်မာပြည်မှာလည်းတရုတ်ဆရာတွေကကြီးကြံနေပါတယ်။ဖွင့်ပွဲအစမ်းလေ့ကျင့်ခန်းကိုဝဏသိတိအားကစားကွင်းတစ်ကြီးမှာနိုဝင်ဘာ28ရက်နေ့ကနှစ်နာရီကြာတရုတ်ကိုယ်စားလှယ်အဖွဲ့ရှိမှကျင်းပပါတယ်။ဒါပေမဲ့တရုတ်မကဲနိုင်တာတွေလည်းရှိပါတယ်။လုံခြုံရေးတင်းကြပ်မှုနဲ့တည်ယူပို့ဆောင်ရေးခက်ခဲမှုကြောင့်ပွဲကြီးပရိသတ်ကတိကအောက်ဖြစ်နေတာကိုတော့တရုတ်ဆရာတွေလည်းဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဘယ်လိုပဲဖြစ်ဖြစ်လွန်ခဲ့တဲ့44နှစ်အတွင်းမြန်မာပြည်မှာမကျင်းပနိုင်ခဲ့တဲ့ Sea Games အားကစားပွဲကိုတရုတ်အကူအညီကြောင့်ကျင်းပနိုင်နေပြီဖြစ်ပါတယ်ခင်ဗျာ။